ကိုဗစ်19ရောဂါကူးစက်မှုအန္တရာယ်ကိုထိန်းချုပ်နေရသေးအချိန်မှာကာကွယ်ရေးစည်းကမ်းမလိုက်နာသူတွေနဲ့အိမ်ပြန်ထွက်သူတွေများလာတာကြောင့်ကျန်းမာရေးတာဝန်ရှိသူတွေထပ်မံသတိပေးနေတဲ့အကြောင်းတင်ဆက်ပေးချင်ပါတယ်ကျွန်မကတော့စုစုပါ မြန်မာနိုင်ငံမှာကိုဗစ်ကာယောဂါနဲ့ရင်ဆိုင်နေရခြင်းယောဂါကာကွယ်ရေးကဏ္ဍချက်တွေကိုလိုက်နာကြဖို့လိုအပ်နေပြီးအရေးကြီးဆုံးအချက်ဖြစ်တဲ့ဗဇက်နဲ့နှာခေါင်းဆီးအကာအကွယ်တွေကိုမဖြစ်မနေတက်ဆင်ကြဖို့နဲ့မလိုအပ်တဲ့အပြင်မထွက်ဖို့လူစုလူဝေးရှောင်ရှဉ်မှုကိုလည်းထပ်ပြီးသတိပေးနေကြပါနေစဉ်ယောဂါကူးစက်ခံရသူအများဆုံးရှိနေတဲ့ရန်ကုန်တိုင်းမှာတော့နေစဉ်အတည်ပြုလူနာဥယေ 50%ရောဂါကူးစက်ခံရသူအများဆုံးရှိနေတဲ့ရန်ကုန်တိုင်းမှာတော့နေစဉ်အတည်ပြုလူနာဥယေ 950,000ဝန်းကျင်မှာရှိနေတာပါ
အခြေခံလူကန်းစားအများဆုံးနေထိုင်ရာလူထူတတ်တဲ့လှိုင်းသားရာမြို့နယ်မှာရှိတဲ့ဖြားနာကူအခမဲ့ဆေးကန်းတွေမှာအခုနောက်ပိုင်းလာပြတဲ့လူနာတွေဟာအနက်မြောက်လက္ခဏာရရှိမှရောက်လာသူတွေများပြီးအနက်မြောက်လက္ခဏာဆရာနဲ့ဆေးကန်းပြဖို့ကိုဖြားနာကူအခမဲ့ဆေးကန်းတာဝန်ခံဒေါက်တာနိုင်မင်းထွတ်ကသတိပေးထားပါတယ်လက္ခဏာစပြတဲ့ရက်ကနေ10ရက်အတွင်းသူများကူးနေတာပေါ့နော်အခုမှဒီနေ့အနက်စပြတယ်ဆိုဒီ အဲအနိတာဆိုတွေမကူအောင်အိမ်မှာတတိပစ္စံခွဲနေလို့ရတယ်ဆိုပေမဲ့များတော့အဖြစ်ရတော့ဒီရှုခဲအိမ်နာအတူတုံးတဲ့အတွက်ကြောင့်မိသားစုတွေကအနည်းနဲ့အများတော့ကူးဆက်ခံရမှုများတယ်ပေါ့
ချင်းမြင့်နဲ့ပလဝါမျိုးမှာတော့ယောဂအတီးပြူလူနာဥယျ20ရှိနေပြီးအခုချိန်မှာယောဂပျောက်ကင်းလို့ဆေးရုံဆင်းရသူတွေရှိနေပေမဲ့ထပ်ပြီးယောဂကူးဆက်ခံရသူမရှိသေးဘူးကာဝယ်ထိန်းချုပ်သွားမယ်လို့ပလဝါဆေးရုံအုပ်ဒေါက်တာဆိုးထက်ဝင်းကပြောပါတယ်
ကျမရဲ့အချင်းကတော့အူပါတော့ကောင်းပါလားဆက်အဲ့ positive ကြီးကြီးရလဲတော်တော်များများပြန်ဆင်းသွားဆေးရုံဆင်းသွားကြပြီဆက်ပြီးတော့ကူးဆက်ပြန်နိုင်မရှိဘူးအတွက်ဆိုတော့ကျွန်တော်တို့ဟိုကာဝေးလေးလုပ်တယ်ပြီးတော့ facility ကြီးပြန်လာတဲ့ facility ကိုအရင်နေထားတယ်ပေါ့နော်အဲ့ဒါမျိုးကာဝေးလေးရဆက်လုပ်နေပါတယ်ဟုတ်ကဲ့
ဒီရင်ကယောဂကာလကြာမြင့်လာတာနဲ့အများကျမရဲ့ဝန်ထမ်းတွေအလူရှင်တွေနဲ့လောအပ်ပြီးစေနာရှင်တွေမှာလည်းအခက်အခဲတွေရှိလာပါတယ်ဒီလိုအချိန်မှာကယောဂကာဝေးရေးအတွက်အားလုံးပူးပေါင်းဆောင်ရွက်ဖို့ကိုလည်းဒေါက်တာနိုင်မင်းထွတ်ကတိုက်တွန်းထားပါတယ်
အဓိကကတော့ကျွန်တော်တို့လူအားရှိမယ်၊ငွေအားရှိမယ်ပေါ့နော်။ volunteer အင်အားရှိမယ်၊နောက်စက်ပစ္စည်းတွေရှိမယ်။ဒီနေ့ဟာဖြည့်လို့ရတယ်ဆိုပေမဲ့စက်ပစ္စည်းတွေ၊ငွေအားတွေတောင်မှတကယ်တော့အလူရှင်တွေကပင်ပန်းနေရတယ်ပေါ့။ဘာလို့လဲဆိုတော့ခေါင်းစင်နာပြောင်းသွားတယ်၊ဘာအတွက်ဘာအတွက်လူတဲ့အလူရှင်ကမပြောင်းတဲ့အတွက်ကြောင့်မလို့အလူရှင်တွေလည်းပင်ပန်းလာပြီ။နောက်တစ်ခုက volunteer အင်အားပေါ့။ကျွန်တော်တို့ဆို၈လကျော်ပြီပေါ့နော်။အကြာလာတဲ့အချိန်မှာသူတို့တွေလည်းသူတို့အလုပ်ခွင့်ပြောင်းဝင်ရမယ်တချို့ဆိုရင်အလုပ်ခွင့်ပြောင်းဝင်ရမှာရှိတယ်တချို့ကြတော့လည်းအဲကိုကလောက်တာလောက်နေရတယ်အဲဒီလူတွေကမလိုက်နာဘူးနောက်တစ်ခါအဆင်မပြေရတွေ့တဲ့အချိန်မှာဗိုလန်တီးယားတွေကစိတ်တကြကြတယ်ပေါ့နော်ဆိုတော့ဒီအချိန်ကာလကြာလာနဲ့အပြကျွန်တော်တို့ကတဖြည်းဖြည်းနဲ့နေလာတယ်ပေါ့အဲ့ဒါကိုတော့တွေ့ရတယ်ဒီမှာပါနောက်ထပ်ထူးခြားချက်တစ်ခုပြောရလဲဆိုကျွန်တော်တို့နိုင်ငံမှာပေါ့နော်ဒီဟာတွေက volunteer အင်အားပြည်သူတွေရဲ့အင်အားနဲ့ပဲလှုပ်ရှားနေတာတွေ့ရတကယ်တော့ဒီဟာတွေလုပ်ဖို့အတွက် professional တစ်ခုပေါ့နော်အမှန်တကယ်လိုအပ်ပြီးလို့ဒီ covid ကထောက်ပြလိုက်တယ်လို့ယူဆပါတယ်ဟုတ်ကဲ့ဆိုပြီ
းကျမရင်းနဲ့အားကစားဝန်ကြီးဌာနရဲ့ဒီနေ့မွန်လပိုင်းထုတ်ပြန်ပြီးစီးရင်အရာဒီရင်းမှာကာယယောဂကြောင့်ပြီးဆုံးသူ2300ကျော်နဲ့ယောဂအတီးပြူလူနာပေါင်းကတော့တသိန်း1100ကျော်ရှိနေပါတယ်ရှင်ကျမကတော့စုစုပါရန်ကုန်မြို့ကနေတင်ပြပို့ထားပါတယ်